2019年2月18日、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで開催された、ニューヨークで ဝင်ဖြစ်ရပါသေးလို့ကျွန်တော်စုမကောင်းတောင်းပါတယ်
အခုကြားခဲ့ရတဲ့အတန်ကတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကခရစ်ယာန်ကက်သလစ်ဘုန်းတော်ကြီးတစ်ပါးဖြစ်တဲ့ဖာသာတန်ထွန်းရဲ့မြန်မာနိုင်ငံအတွက်နှစ်သင်မင်္ဂလာဆုတောင်းပါမြန်မာနိုင်ငံမှာအမုန်းတရားတွေခွဲခြားဆက်ဆံမှုတွေပပျောက်နိုင်ဖို့မေတ္တာတရားနဲ့အစားထိုးဖို့ဖာသာတန်ထွန်းကအခုလိုပြောကြားခဲ့ပါတယ
်အဲ့လိုငြိမ်းချမ်းရေးကိုဆောင်ကျဉ်းပေးနိုင်တဲ့လူတွေဖြစ်နိုင်အောင်ကျွန်တော်တို့ရဲ့ဒီမှာပေါ့နော်မုန်းတီးတဲ့အရာတွေကိုဖြစ်ချင်းမေတ္တာနဲ့အစားထိုးနိုင်ဖို့ထိခိုက်ခြင်းနဲ့ခံစားရတဲ့အခါမှာခွင့်လွှတ်ခြင်းနဲ့အမြဲတမ်းစိတ်ကိုထားနိုင်ဖို့ကိုယ့်ကိုယ်ယုံမှတရားတွေဖြစ်လာတဲ့အခါမှာကိုယ့်ကိုယ်ယုံကြည်ခြင်းနဲ့ပြန်လဲတည်ဆောက်ဖို့စိတ်ပြအားငယ်သွားတဲ့အခါမှာလည်းအမြဲတမ်းညှို့နေခြင်းနဲ့ဆက်ရှင်နိုင်ဖို့အတအမောင်တွေကိုယ့်ဘဝမှာဖုံးလန်းအသိစိတ်တွေမှာဖုံးလန်းလာတဲ့အခါမှာအမြဲတမ်းဒီအလင်းနေနေပေါ့နော်အမှန်သောတရားတွေနဲ့ဆက်ရှင်နေတတ်ဖို့ဝမ်းနဲ့ကြည်ကွဲနေရတဲ့အခြေမျိုးတွေကြလို့ရှိရင်ပျော်ရွှင်နိုင်တဲ့ကျင်းနေတဲ့အတ္တိတရားတွေရဖို့ကျွန်တော်တို့ဒီစီတီကိုပြင်ဆင်နိုင်ကြအဖြစ်ကျွန်တော်ကချစ်ချင်းမေတ္တာသူဦးစီကိုပေးနိုင်မှာဖြစ်တယ်ကျွန်တော်တို့သူဦးစီကချစ်ချင်းမေတ္တာကိုဆက်ဆောင်နိုင်တဲ့လူတွေဖြစ်တယ်ဒီမြန်မာပြည်မှာရှိရဲ့ကျွန်တော်တို့သူဦးစီမျိုးကိုမောင်နှမတွေအားလုံးရရှိနိုင်ပါစေလို့ကျွန်တော်အနေနဲ့ဆုမွန်ကောင်းတောင်းပေးပါတယ်
အခုလို2019ခုနှစ်ဇန်နဝါရီလ1ရက်နေ့နှစ်သစ်အခါသမယတိုင်းသားအလုံးညီညီညွတ်ညွတ်နဲ့နိုင်ငံတိုးတက်ကြီးပွားအောင်ဆောင်ရွက်နိုင်ကြဖို့ဆုတောင်းမေတ္တာကိုတော့ဗာဂျီးနီးယားပြည်နယ်ဓမ္မအလင်းရောင်ကျောင်းတိုက်ဆရာတော်အရှင်ကုမှုဒကအခုလိုမိန့်ကြားပါတယ
်2018ခုနှစ်မှ2019ခုနှစ်သို့နှစ်သစ်ရောက်ချေအခါသမယမှာအလုံးသောကမ္ဘာသူကမ္ဘာသားမြန်မာနိုင်ငံသူနိုင်ငံသားအားလုံးရမချမ်းသာကြပါစေ။ဒီရန်အန္တရာယ်ကင်းရှင်းကြပါစေ။ငြိမ်းချမ်းမှုတွေရရှိကြပါစေ။တဦးနဲ့တဦးမေတ္တာတွေကုလူဆက်ဆံနိုင်ပြီးအားလုံးကဘာကြီးတိုးတက်ကြီးပွားချမ်းသာကြပါစေ။အထူးအဖြစ်မြန်မာပြည်မှာနေထိုင်ကြကုန်သောတိုင်းရင်းသားညီကိုမောင်နှမအားလုံးညီညီညွတ်ညွတ်ဖြင့်မြန်မာပြည်ကြီးကိုတိုးတက်ကြီးပွားအောင်ဆောင်ရွက်နိုင်ကြပါစေလို့နှစ်သစ်ဆုတောင်းပြုအပ်ပါတယ်။
ကမ္ဘာမှာဒုက္ခသည်အများဆုံးနေရာဖြစ်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းမှာခိုလုံနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးခဲ့ကြတဲ့တန်းနဲ့ချီရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်ကမ္ဘာမှာနှစ်ပေါင်းအချိန်အကြာဆုံးဖြစ်လာတဲ့မြန်မာနိုင်ငံကပြည်ရင်းစစ်ပဋိပက္ခကြောင့်အခုချိန်ထိနေဆက်တလျှောက်ထွက်ပြေးခိုလုံနေကြတဲ့စစ်ဘေးဒုက္ခသည်တွေအရေးအတွက်လဲနိုင်ငံတကာအတိုင်းဝိုင်းကနှစ်သစ်ဆုတောင်းမေတ္တာပို့တာခဲ့ကြပါတယ်။အဲ့ဒီအထက်မှာကယ်လီဖိုးနီးယားပြည်နယ်အခြေစိုက်မြန်မာအမေရိကန်မွတ်စလင်စီယုံဥက္ကဋ္ဌဦးမောင်အေးရဲ့နှစ်သစ်ဆုတောင်းကတော့
ကမ္ဘာပေါ်မှာရှိတဲ့ဒီဘာသာပေါင်းစုံလူမျိုးပေါင်းစုံအားလုံးညီညီညွတ်ညွတ်နဲ့ငြိမ်းချမ်းရဖို့နဲ့အဲစစ်ပွဲတွေရပ်ဖို့ကမ္ဘာတဝန်းမှာအတိဒုက္ခရောက်နေတဲ့ဒုက္ခတွေတွေအရေးဖြစ်ရှင်းနိုင်ဖို့နဲ့အထူးသဖြင့်ဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ဗမာပြည်မှာတန်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခတွေနဲ့အတူအခြားတိုင်းရင်းသားဒုက္ခတွေလည်းအမိမွေးရဲ့မျိုးကိုသူတို့စန္ဒအပြည့်အဝနဲ့အညီလွတ်လပ်စွာပြင်းပြန်းစွာပြန်နိုင်ဖို့အတွက်ကျွန်တော်တို့ပြည်မင်းကနေပြီးတော့စုမုံကောင်းများတောင်းအပ်ပါတယ်ခင်ဗျ
မြန်မာပါဝင်ကမ္ဘာအရှိတ်ချမ်းနိုင်ငံတွေမှာတော့ခရစ်တက်ဂရစ်2018ခုနှစ်ကုန်လို့2019ခုနှစ်ကိုကူးပြောင်းခြင်းနှစ်သစ်အခါတမယကိုအစဉ်လာမပြတ်ပျော်ရွှင်စီကားစွာနဲ့ဆင်နွှဲဖြတ်တန်းခဲ့ကြပါပြီမြန်မာနိုင်ငံနဲ့နိုင်ပေါင်း12နိုင်กว่าပြီးနောက်ကျတဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာအနောက်ဖက်ချမ်းမှာတော့မကြခင်ကြားရောက်တော့မဲ့နှစ်သစ်ကူးအချိန်ကိုဆင်နွှဲဖို့အသင့်ဖြစ်နေကြပါရဲ့ရှင်